တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေစေရခိုင်ပြည်နယ်ထဲမှာစစ်တပ်တင်ပြည်သူတွေမြေစာပင်မဖြစ်စေဖို့အတွက်အပြန်အလှန်ဖမ်းဆီးထိန်းသိမ်းစစ်ဆေးနေကြတာတွေကိုအ мян ဆုံးရပ်တန့်ပေးဖို့ရခိုင်အမတ်နဲ့ကုညီကယ်ဆယ်ပေးနေသူတွေကမြစ်တာရက်ခံလိုက်ပါတယ်။2019နှစ်စန်းကလေးကစခဲ့တဲ့စစ်ရေးပြိပက္ခတွေအတွင်းသေဆုံးထိခိုက်ခဲ့ရသူတွေဖမ်းဆီးထိန်းသိမ်းခံရသူတွေနဲ့ဘေးလွတ်ရာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခသည်တွေတောင်းနဲ့ချီဖြစ်လာနေတဲ့ရခိုင်ပြည်နယ်မှာစစ်မီးငြိမ့်စေဖို့2020နှစ်သစ်မှာစစ်ဘေးသင့်ရခိုင်ပြည်နယ်ဖွံ့ဖြိုးတဲ့ရေဆောင်ရွက်နိုင်ပါစေကြောင်းကိုလည်းတောင်းဆိုကြပါတယ်မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်ထဲမှာလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်ပြိပခါတွေဖြစ်ပွားပြီးနောက်မှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာအခုဆိုရင်လနဲ့ချီလာပြီးဖြစ်ပါတယ်တစ်ချိန်တည်းမှာပဲဒီလိုဘေးလွတ်ရာကိုတင်းချောင်နေကြရတဲ့ရခိုင်ပြည်သူလူထုတွေကရခိုင်လက်နက်ကိုင်တပ်နဲ့ဆက်နွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်တပ်ဘက်ကဖမ်းဆီးထိန်းသိမ်းစစ်ဆေးတရားစွဲဆိုမှုတွေလုပ်နေတယ်လို့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဘက်ကလည်းအရက်သားတချို့အစိုးရဝန်ထမ်းကုမ္ပဏီဝန်ထမ်းတွေလွှတ်တော်ကိုယ်စားလှယ်ပါဝင် NNL လိုနိုင်ငံရေးပါတီဝင်တချို့ကိုပါဖမ်းဆီးထိန်းသိမ်းနေပါတယ်နှစ်ဖက်တက်ကြားမတင်ကမှုစွဲချက်တန်တရားနဲ့ဖမ်းဆီးမှုတွေရပ်တန့်ပေးဖို့နဲ့အရက်သားပြည်သူတွေမြေစာပင်မဖြစ်စေလိုပါဘူးဒါကြောင့်နိုင်ငံရေးနီးလန်းနဲ့ပဲငြိမ်းချမ်းရေးအတွက်အဖြေရှာကြပါလို့ရခိုင်ပြည်နယ်မြေပုံလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတိုက်တွန်းပါတယ
်ဒီနှစ်အတွင်းမှာနော်နှစ်ဖက်ပေါ့နော်ဖမ်းဆီးရတွေတရားစွဲဆိုတာတွေဒီဘက်ကလည်းရှိတယ်လို့ဟိုဘက်ကလည်းဖမ်းဆီးထားတာတွေရှိတယ်ဆိုတော့နှစ်ဖက်စလုံးပေါ့နော်အပြာနာအဲ့လိုဖြစ်ရတဲ့အကြောင်းကတော့စိုက်ပွဲမှာပေါ့နော်ဒါတစ်ဖက်ကကူညီရဲထောက်ပံ့နေဆိုတဲ့ပုံစံမျိုးပေါ့အာနှစ်ဖက်စလုံးကအဲ့လိုဆွဲချက်မျိုးနဲ့တန်တရားနဲ့ဖမ်းဆီးရတွေများပါတယ်ခုဘက်သူဘက်ထိခိုက်မှုတွေများလာတဲ့အခါမှာလည်းအမုန်းတရားတွေနဲ့ပေါ့နော်အဂရတရားတွေနဲ့ဖမ်းဆီးမယ်အနှိမ့်ချက်နဲ့နှိမ့်မယ်ဆိုတာမျိုးတွေဖြစ်လာဆိုတော့ဒီဟာကကောင်းတဲ့အစီအမံတော့မဟုတ်ဘူးပေါ့နော်အော်ဒါမဲ့တိုက်ပွဲဖြစ်တယ်ဆိုတော့လေအဒါတွေကမလွှဲမချောင်တာတွေတွေ့ကြုံရတာပဲလေအစ်ရအနိုင်ဆိုင်လို့ဆိုတော့ပြောဒီနှစ်အတွင်းမှာလည်းတော်တော်ကိုများတော့ပြီတရားလည်းရနိုင်ရှိပြီဒဏ်ရတာလည်းတရားကျော်ပြီဒုက္ခတွေလည်းသိချီရှိနေပြီဆိုတော့အော်ဒါစစ်ပွဲတွေပုံမူပြင်းထန်လာတယ်အများဆလာဒီအရေးအတွက်ဟာအဆအနှစ်ဆသုံးဆအဲ့လိုခုန်တက်သွားလိမ့်မယ်လို့ကျွန်တော်ဖြစ်နေအချိန်လေးကြည့်ရတာလည်းတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်လာမယ်ပုံပေါ်နေတယ်ပေါ့ဗျာဒါကြောင့်ကျွန်တော်တို့ကဘယ်လိုဆုံးရင်ကောင်းမလဲဆိုတော့ကျွန်တော်လည်းအများကြီးစဉ်းစားရပေါ့နော်။ဒါပေမဲ့ကျွန်တော်တို့တော်ကိုယ်စားလှယ်တယောက်အနေနဲ့ရောပါတီဝင်တယောက်အနေနဲ့ရောအော်ကျွန်တော်ကနိုင်ငံရေးအရာအဖြေရှာနေရှင်တာပေါ့ကြာ။ဆွေးနွေးပါတွေ့ဆုံပါစကားပြောပါဒီဒုက္ခတွေကိုဟိုပြည်သူတွေကခံစားနေရတဲ့ဒုက္ခတွေကိုအေးအေးဆေးဆေးဖြစ်သွားအောင်ငြိမ်းချမ်းသွားအောင်ငြိမ်းချမ်းရေးလမ်းပေါ်မှာတွေ့ဆုံစကားပြောကြပါလို့ပဲကျွန်တော်တို့ကအနေနဲ့တိုက်တွန်းနေတာပေါ့ဗျာ
။အခုလိုမျိုးရခိုင်ပြည်နယ်အတွင်းခရီးသွားလာမှုတွေကြောင့်အပြန်အလှန်ဖမ်းဆီးမှုတွေရှိနေလို့ရခိုင်လူမှုကူညီကယ်ဆယ်ရေးအဖွဲ့တွေရခိုင်လူငယ်တွေရဲ့ဘေးအန္တရာယ်လုံခြုံရေးကစိုးရိမ်စရာရှိနေတော့မယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အတွင်းရေးမှူးကိုစောစောထွန်းကပြောပါတယ
်။မြန်မာတက်မတော်ကဒီရခိုင်လူငယ်ထူးတွေအပေါ်မှာဟိုသူတို့ကအရေးတင်ပြထားတယ်ပေါ့လေနော်။ရခိုင်လူထူးတွေလူငယ်အခွင့်အရေးတွေဒီတမက်ကိုင်အလုရှာမှုတွေကိုတင်းငင်းထပ်ပွက်ကူညီနေကြလားဆိုတော့ပြတင်ပြားဆိုရည်အရင်များတွေပေါ့နော်ဒါကြောင့်လည်းမဟုတ်လို့သူတို့က defense စီစဉ်လိုက်ရိုင်းလဲဆိုရိုင်းလဲလိုက်ပြချဲလိုက်ခါနေပြန်ပြီးတော့မာတော့ဘယ်လိုမှပြန်လို့တော့ဒီချနေရတာပဲလေနော်ဒါတော့တင်းမလို့ဖကားရှိနေပါအဲနောက်တစ်ခါကျတော့အေးဖကားကျတော့ဘလို့ရှိနေဆိုတော့အဲတစ်ဖက်ကဒီဖက်ကအဲ့လိုမျိုးဖန်စီမှုတွေလုပ်တဲ့အပြင်ကိုအေးမတက်စုတွေဖန်စီနေတဲ့ဘက်မှာကျတော့ပို့ပြီးတော့မှဟိုတဲပြန်ဖန်စီတဲ့ပုံစံဖြစ်လာတယ်လူငယ်ထူးတွေကအမျိုးသားတွေရောအမျိုးသမီးတွေရောအော်တော်တော်လေးကိုကြောက်ရွံ့နေရတယ်ပေါ့နော်။အော်တစ်ဖက်ကလူရှာမှုတစ်ခုခုကြားပြီဆိုတာနဲ့တခြားနေရာကိုရွှေ့လိုက်ရတာမျိုးလိုပေါ့နော်။အဲ့ဒီခါကျတော့ဟိုကျွန်တော်တို့မှတော်တော်များကိုအခက်အခဲတွေးပါတယ်ပေါ့
။လာမယ့်2020နှစ်တင်မှာတော့ငြိမ်းချမ်းရေးအလားအလာကောင်းနေဖြစ်ဖို့ပြည်내ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်နိုင်ကြဖို့အပြုသဘောဆောင်တဲ့လုပ်ရက်တွေလုပ်ကြမယ်လို့လည်းရခိုင်အမတ်ဦးဖေတန်းကပြောလင့်ပါတယ်
။ဟိုရခိုင်ပြည်내အတွက်တော့ရှေ့လာမယ့်2020ဟာလည်းတည်ငောင်းပြီးကြားရဖို့အရှိန်မရှိဘူးလို့ကျွန်တော်တို့ကခန့်မှန်းတယ်။ဒါပေမဲ့ဘာလို့ဖြစ်စီ20လုံးကဒါကိုစင်စင်ချင်းချင်းနဲ့ပေါ့နော်။ဟိုအထူးသဖြင့်မစီမဆိုင်တဲ့ဒေတာခံတွေအေးပြည်သူတွေနေသားတွေမဖြစ်ရအောင်အဲ့ဒါနှစ်ပတ်စလုံးကဟိုထိမ့်သိမ့်ဖို့လိုအပ်တယ်ပြည်သူကိုပြည်သူလိုပဲမြင်ပြီးတော့တရားခံလို့မမြင်ဖို့ပေါ့နော်။နှစ်ပတ်စလုံးကိုကျွန်တော်တို့ကဒီလိုစင်စင်ချင်းချင်းနဲ့နော်လှုပ်ဆွေရှင်နဲ့ပြီးတော့ရှေ့ပေါင်ကိုကျင်းလာအောင်နိုင်ငံရေးပေါင်ကိုလည်းဖွင့်ပြီးတော့ဆွေးနွေးကြပါ အခြေခံတစ်ခုရပါစေလို့ပဲကျွန်တော်တို့ကဆန္ဒပြုပါရခင်ဗျ
။ရခိုင်လူငယ်တဦးဖြစ်တဲ့ကိုစစောထွန်းကလည်း2020နှစ်တင်မှာတော့ရခိုင်ပြည်ကြီးအမြန်ဆုံးအေးချမ်းပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်လို့ပြောပါရယ်
။ကျွန်တော်တို့ကတနင်္ဂနွေနေ့မှာအရှင်သူချင်းပြပြီးတော့အစာကြီးနေလာခဲ့တဲ့တိုင်းသားချင်းချင်းတွေပဲလေနော်။အဲဆိုတော့အရင်ကမုံတရားကြီးကိုပဲအဲဥဒေပြီးမှတစ်ဖက်ကိုတစ်ဖက်အဆုံးကိုမြေကုန်ရေကုန်တိုက်ခိုက်တဲ့ချစ်တဲ့ပုံစံမျိုးတွေကိုဒီနှစ်ဖက်စလုံးကဒီစာနာထောက်မှုတွေနဲ့ပြုမှုနိုင်ပါစေပေါ့လေ။နောက်တစ်ခါကျတော့အစောပိုင်းကလည်းပဲကိုယ့်ရဲ့ပြည်သူလူထုဒီနိုင်ငံသားတွေအပေါ်မှာအပြုတ်ကောက်ကိုတခြားပြည်နယ်မှာစီလိုပဲဆွတော့ပြရှိပါတယ
်။အခုချိန်ထိကတော့ရခိုင်ပြည်နယ်တွင်းမှာအပြန်အလှန်တိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးလက်ရှိစစ်ဖြစ်နေတဲ့နေရာတွေမှာတော့သတင်းအမှောင်ချထားစေမှုအင်တာနက်ဆက်သွယ်ရေးလမ်းကြောင်းတွေအများဆုံးပြန်ဖွင့်ပေးပါလို့လည်းရခိုင်နိုင်ငံရေးပါတီတွေအပါအဝင်လူထုကတောင်းဆိုနေကြပါတယ်။